ကချင်ပြည်နယ်မုံမောက်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ် KIA ချတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေချောင်းကတိုက်ခိုက်တာတွေရှိခဲ့ကြောင်းဒေသခံတို့ကပြောပါတယ်KIA ကဗမောကလိုင်စာဘက်ကိုတက်လာတဲ့မော်တော်ယာဉ်26စီးပါစစ်ရင်တန်းကိုဗုဒ္ဓဦးနဲ့မှာကြားပြတ်တိုက်ခိုက်တာဖြစ်ကြောင်းနဲ့မြစ်ကြီးနားဘက်ကလည်းစစ်ကြောင်းတွေဝင်ရောက်လာတာကြောင့်ဝိုင်းမော်မြို့နယ်တပယံဘက်မှလည်းတိုက်ပွဲဖြစ်ပွားတာတွေရှိကြောင်းပြောပါတယ်။လက်တလော KIA ဌာနချုပ်လိုင်စာနီဖြစ်ပွားနေတဲ့တိုက်ပွဲသတင်းကိုကိုငိမ့်ချင်းအေကတင်ပြပေးပါမယ်ရှင်
။ KIA ဌာနချုပ်လိုင်စာနီမှာပြီးခဲ့တဲ့ဇူလိုင်လကစတင်ပြီးစစ်ရေးတမမှုတွေမြင့်တက်လာခဲ့ရာကဒီရဲ့ပိုင်းမှာတော့စစ်ကောင်စီဘက်ကစစ်အင်အားတွေပိုးဖြည့်တင်းလာသလိုကယ်ရေးဘက်ကလည်းဂျားဖြတ်တိုက်ခိုက်တာတွေကြောင့်တိုက်ပွဲတွေပုံမပြင်းထန်လာနေပါတယ်။ဒီလ29ရက်နေ့ကမော်တော်ယာဉ်26ဆင်းပါတဲ့စစ်ရင်တပ်ဟာဗမော်ကနေနန်ဆန်ရံဘက်ကိုတက်လာရမှာမိုးမောက်မြို့နယ်မြို့တစ်နဲ့ဒါဆိုင်ကျေးရွာအကြားမှာတိုက်ခိုက်ခံပြီးနောက်နွမ်းလန်းမှာရပ်နားခဲ့ပါတယ်။30ရက်နေ့မနေ့မှာတော့နွမ်းလန်းရွာကနေဒေါ်ဖုံးရံဘက်ကိုဆက်လက်ထွက်ခွာလာရမှာနွမ်းလန်းနဲ့ဒေါ်ဖုံးရံကြားကဥထန်ရွာအနီးမှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေချောင်းကပါတိုက်ခတ်ခဲ့ကြောင်းနဲ့ဥထန်ရံရွာသားတွေလည်းတိမ့်ရှောင်နေရကြောင်းနွမ်းလန်းဒေသခံတို့က VOA ကိုအခုလိုပြောပါတယ
်ဒီနေ့ရာရဲ့အဲကျွန်တော်တို့ဟိုရွာကနေတော့ဖျော်ပဲပြန်တက်လာလေအဲဒီနေ့အဲ့နဲ့တက်တော့အခုအဲကျွန်တော်တို့ရွာဆက်ဥထန်ရံရွာမှာဟိုရွာဆက်ပတ်တမ်းနော်ပေါ့အဲအဲ့နာမှာချနေကြတယ်တဲ့နည်းနည်းအဖြစ်နာလို့ပေါ့ခုမှလေတနေ့ကုန်ချင်းနေတယ်ဥထန်ရာထင်ပါတယ်အလို့ဥထန်ရာဟိုင်လာနေလမ်းမှာရောက်ကုန်ကြတယ
်စစ်ကောင်စီရင်တန်းဟာဥထန်ရာအနီးကြောက်ခွဲနေတဲ့အင်တော်စု30ခန့်ကလူတချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတာရှိကြောင်းနဲ့ဒေါ်ဖိုးရံကဆိုင်ကနေလာတဲ့လူငယ်နှစ်ယောက်တပ်ဖြတ်ခံရတာရှိကြောင်းပြောပေမဲ့တရားအတည်ပြုချက်တော့မရသေးပါဘူးဒီလ18ရက်ကဗမော်မြို့ကိုမန်းလေးကနေတက်လာတဲ့စစ်သည်မော်တွေဆက်ရောက်ခဲ့တာပါဒီစစ်သည်မော်တွေဟာစီးရဲတင်မာနေတဲ့လိုင်စာဒေသဘက်ကိုစစ်ကူလာတာလို့ယူဆပြီးဗမော်မြစ်ကြီးနားလမ်းတစ်လျှောက်မှာ KIA ဘက်ကစီးရဲပြင်ဆင်စောင့်ဆိုင်နေတာလည်းဖြစ်ပါတယ်ဒီနေ့ဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗမူကြီးနော်ဘူးကအခုလိုပြောပါတယ
်ဟိုဘုံမြာနဲ့ဒီနွေလန့်ချားမှာဟိုထမ်းညာနားမှာဟိုဗမော်ဘက်ကနဲ့တက်လာတဲ့စစ်ကူအဖွဲ့ကြီးကိုခုခံတိုက်ပွဲရှိပါတယ်မိုင်းဆွဲတာဒီနောက်လက်နက်ငယ်နဲ့ခုခံပစ်တာတွေရှိပါတယ်အဲ့ဒီလေချောင်းလာတဲ့အကြောင်းကတော့ကျွန်တော်မကြားမိပါဘူးလာဘူးလို့တော့တော့မပြောလို့ပါဘူးဒါပေမဲ့အဲ့ဒီတကင်းအဆက်တွေတော့နည်းနည်းခက်ခဲရှိပါတယ်ကျွန်တော်တို့စီမံလဲတိုက်ပွဲဖြစ်တာကတော့မှန်ပါတယ
်ဗမော်မြစ်ချင်းသားလက်မှာမြစ်ချင်းသားဘက်ကတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေနဲ့ဝိုင်းမော်မြို့နယ်တပတ်ရံဘက်မှာလည်းဒီကနေ့တိုက်ပွဲဖြစ်ပွားကြောင်းနဲ့ခရာဘွန်တောင်ဘက်ကနေလည်းစစ်ကောင်စီကနတ်ဆန်ရံဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းဆက်ပြောပါတယ
်နောက်တစ်ခုရှိတာကတော့ဟိုမြစ်ချင်းသားဘက်ကနေလည်းစစ်ကြောင်းတွေထူလာတာဒါတော့တပတ်ကြာနဲ့တူအဲ့ဒါမှဒီနေ့လည်းတိုက်ပွဲဖြစ်ပါတယ်အဲ့ဒါမှလည်းဒီနေ့ကတော့ဒီခါရဒီမရိယာပဝန်ကြီးပေါ့အဲ့ဒါမှလည်းတို့လက်နဲ့ကြီးနဲ့ရမ်းပစ်တာတနေ့ကုန်တော့ပစ်တာ
စစ်ကောင်စီတပ်ဖက်ကလိုင်စာနဲ့15မိုင်လောက်အကွာနန်ဆန်ရန်ဒေသကိုစစ်အင်အားတိုးချဲ့လာတာဟာမြစ်ချနာဘုံဘော်လမ်းကိုပြန်လဲထိတ်ချုပ်ခြင်းလို့ဖြစ်နိုင်ကြောင်းသုံးသပ်ပါတယ
်ဒါတို့ပြည်နယ်ဘုံဘော်ကားလမ်းကိုမရရအောင်တို့ကတော့တိုက်ဖို့ပေါ့နော်ထူးချစ်ခြင်းလို့ကိုလိုမျိုးဒီသိရအားလည်းလုံးဝရင်းနဲ့ပြန်ထိုးတဲ့သဘောမျိုးရှိပါတယ
်ဒီလ29ရက်နေ့ကလည်းကချင်ပြည်နယ်ဖားကတ်မြို့နယ်နန်တင်ရွာအနီးမှာစစ်ကောင်စီစစ်ကြောင်းကို KIA ကမိုင်းဆွဲတိုက်ခတ်ခဲ့တာရှိသလိုရှမ်းပြည်နယ်မြောက်ပိုင်းနန့်အောင်ရွာအနီးမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်ခင်ဗျာ